အစတရဲ့အင်အားကြီးတဲ့နိုင်ငံသားဆက်ဆံရေးတိုးတက်ကောင်းမွန်စေဖို့ရည်ရွယ်ချက်နဲ့ဂျပန်ဝန်ကြီးချုပ်တဲ့ရှင်ဇိုအာဘဲဟာတရုတ်နိုင်ငံကိုအလဲပတ်ရောက်ရှိနေပါတယ်။မစ္စတာအာဘဲနဲ့တရုတ်ခေါင်းဆောင်တွေတွေ့ဆုံကြတဲ့အခါမြောက်ကိုရီးယားကနျူကလ িয়ার လက်နက်စမ်းသပ်မယ်လို့ချိန်ချောက်ထားတဲ့ကိစ္စဟာဦးစားပေးဆွေးနွေးမဲ့ကိစ္စဖြစ်လိမ့်မယ်လို့ခန့်မှန်းရပါတယ်။ဒီအကြောင်း VOA သတင်းတောက် Luis Ramirez ကပေကျင်းကနေသတင်းပေးပို့ထားတာကိုတင်ပြပေးပါမယ်ခင်ဗျာ။ဒီကနေ့တရုတ်နိုင်ငံကိုရောက်ရောက်ချင်းပဲဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘဲဟာတရုတ်သမ္မတဟူကျင်းတောင်းဝန်ကြီးချုပ်ဝမ်ကြားပေါင်တို့နဲ့ပေကျင်းမြို့ကပြည်သူ့ခန်းမမှာတွေ့ဆုံခဲ့ကြပါတယ်။စစ်အတွင်းကဂျပန်နိုင်ငံရဲ့သမိုင်းနဲ့ပတ်သက်တာနေမြေကိစ္စအငင်းပွားတာနဲ့မဟာဗျူဟာပြိုင်ဆိုင်မှုမြင့်မားလာတာတွေကြောင့်လွန်ခဲ့တဲ့9နှစ်အတွင်းမှာဆက်ဆံရေးတင်းမာခဲ့တဲ့နိုင်ငံသားဒီထိပ်သီးဆွေးနွေးပွဲဟာပထမဆုံးဖြစ်ပါတယ်။နိုင်ငံစလုံးဟာအတိတ်ကခါးသီးဘွေရာဖြစ်ရပ်တွေကိုလောလောဆယ်ဘေးဖယ်ထားပြီးလက်တလောအရေးကြီးတဲ့ကိစ္စတွေကိုအာရုံစိုက်ဖို့အစဉ်နှင်းဖြစ်နေပုံရတယ်လို့လေးလာသုံးသပ်သူတွေကဆိုပါတယ်။လက်တလောကိစ္စတွေထဲမှာထိတ်တန့်ဖြစ်နေတာကတော့မြောက်ကိုရီးယားနျူကလ িয়ার ကိစ္စပါပဲ။ဝူလီလမ်ဟာဟောင်ကောင်အခြေစိုက်တရုတ်နိုင်ငံဆိုင်ရာလေးလာသူဖြစ်ပြီးအမေရိကန်အခြေစိုက်ဂျိမ်းစ်တောင်းသုတေသနဖောင်ဒေးရှင်းရဲ့အကြီးတန်းသုတေသနမှူးလည်းဖြစ်ပါတယ်။မြောက်ကိုရီးယားကဒုံးကျည်စမ်းသပ်ဖို့ဇူလိုင်လမှာဆုံးဖြတ်ခဲ့တာနဲ့လက်ရှိမှာလည်းနျူကလ িয়ার လက်နက်စမ်းသပ်ဖို့ပြင်ဆင်နေတာတွေအတွေ့တရုတ်နိုင်ငံကဒေါသထွက်နေတယ်လို့သူကဆိုပါတယ
် Beijing is trying to form a kind of new understanding with Japan regarding North Korea through which
နျူကလ িয়ার နဲ့ပတ်သက်ပြီးဂျပန်နိုင်ငံနဲ့နားလည်မှုအစ်တစ်ခုရဖို့တရုတ်နိုင်ငံကကြိုးစားနေတာဖြစ်တယ်လို့နျူကလ িয়ার အစိုးရကိုဖိအားပေးဖို့အတွက်လည်းသဘောတူညီမှုတစ်ခုခုရဖို့ကြိုးစားနေတာပါလို့ဝူလီလမ်ကပြောပါတယ်ဒီခီးစဉ်ဟာပြီးခဲ့တဲ့လကမစ္စတာအဘဲဝန်ကြီးချုပ်ဖြစ်လာခဲ့ပြီးတဲ့နောက်ပထမဆုံးနိုင်ငံသားကြီးစဉ်ဖြစ်ပါတယ်။ဒါဟာတရုတ်နိုင်ငံနဲ့ဆက်ဆံရေးကိုပြန်လည်ပြင်ဆင်ဖို့ကိစ္စအရေးကြီးတယ်ဆိုတာအစိုးရအဖွဲ့အစ်ကဖော်ပြလိုက်တာပါပဲလို့အကြီးတန်းဂျပန်တာဝန်ရှိသူတူကဆိုပါတယ်။စစ်တွင်းတည်ဆုံသွားတဲ့ဂျပန်စစ်သားတွေကိုဂုံပြူတိဆောက်ထားတဲ့ဖျားเจ้าကိုတွားရောက်လေပတ်တာမျိုးမလုပ်ပါဘူးလို့တော့မစ္စတာအဘဲကဂရီတစ်ခုခုမပေးသေးပါဘူး။အဲ့ဒီဖျားเจ้าကိုဂျပန်ဝန်ကြီးချုပ်တွေတွားရောက်တဲ့ကိစ္စကိုဂျပန်နိုင်ငံရဲ့အတိတ်ကစစ်လိုလားတဲ့အမှတ်တင်ကြတာအဖြစ်တရုတ်နိုင်ငံကယူဆပါတယ်။ရာစုကူနီဖျားเจ้าကိုတွားရောက်လေပတ်ခဲ့တဲ့အရင်ဝန်ကြီးချုပ်ကိုအီးစုမီနဲ့တွေ့ဆုံဆွေးနွေးဖို့တရုတ်နိုင်ငံကငြင်းဆန်ခဲ့ပါတယ်။ဒါပေမဲ့အခုတော့တရုတ်နိုင်ငံဟာအဲ့ဒီကိစ္စကိုလစ်လျူရှုလိုက်ခြင်းပုံရနေပြီးဂျပန်နိုင်ငံရဲ့ခေါင်းဆောင်သစ်အပြောင်းအလဲကိုအခွင့်အလမ်းတစ်ခုအဖြစ်ယူရင်းအဖက်ဆယ်တဲ့သဘောမျိုးနဲ့စာမျက်နှာသစ်ဖွင့်ကျင်နေပုံရတယ်လို့လေလာသူတွေကပြောကြပါတယ်မစ္စတာအဘဲဟာတနင်္လာနေ့မှာတောင်ကိုရီးယားကိုဆက်လက်ထွက်ခွာမှာဖြစ်ပြီးဆက်ဆံရေးပြန်တည်ဆောက်တဲ့အလားတူဆွေးနွေးပွဲတွေကိုတောင်ကိုရီးယားခေါင်းဆောင်တွေနဲ့ပြုလုပ်လိမ့်မယ်လို့ VOA သတင်းတောက် Luis Ramirez ကပေကျင်းမြို့ကနေသတင်းပေးပို့ထားပါ